အောက်တိုဘာလ15ရက်ပါကစ္စတန်တူရီသတင်းစာမှာမြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့ပြည်ရင်းပြည်ပဖိအားတွေကိုဘာကြောင့်မကင်တွယ်မဖြစ်ရှင်းနိုင်ရတာလဲဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီဖိအားတွေကိုစစ်ကောင်စီဘယ်တော့မှဖြစ်ရှင်းနိုင်မှာမဟုတ်ဘူးဆိုရမှာအကြောင်းရင်းမျိုးစုံရှိနေကြောင်းလည်းဆောင်းပါးကဆိုပါတယ်။စစ်အာဏာကိုအယူအမှုဖက်တွယ်ထားပြီးကျမ်းကျုံနှုံနဲ့ပညာမဲ့မြန်မာစစ်ဘုတ်ချုပ်တွေဥဆောင်ရာကိုယ်ပိုင်စစ်တပ်လို့ဆိုနိုင်တဲ့တမတော်လို့ခေါ်တဲ့လက်နက်ကင်အဖွဲ့အစည်းတစ်ခုနဲ့ကမ္ဘာခေါင်းဆောင်တွေညှိနှိုင်းဆွေးနွေးဖို့မလွယ်ကူဘူးလို့ပါကစ္စတန်တူရီသတင်းကဆိုပါတယ်။မြန်မာစစ်တပ်နားလည်သိရှိတာဟာအကြမ်းဖက်ဖို့ကိုသာဖြစ်ပြီးကမ္ဘာညင်းချမ်းရေးကိုပါမတည်ငြိမ်အောင်ဖန်တီးနေတာလည်းဖြစ်ပါတယ်တဲ့။ဒါအပြင်ပြည်ထောင်စုလက်အောက်ကလွတ်လပ်ရေးနဲ့အတူကာလကြာရှည်ပြည်တွင်းစစ်ရှိနေခဲ့တဲ့မြန်မာဟာမဟာဗျူဟာအရာလဲဒေသတွင်းမှာအခရာကြပါတယ်။နိုင်ငံမှာနောက်ဆုံးအာဏာသိမ်းခဲ့ပြီးမြန်မာအုပ်ချုပ်ရေးမှာရည်ကြီးတဲ့အပိုင်းသုံးပန်းရှိရမှာပထမနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဒုတိယအကြီးအကဲစစ်တပ်အရာရှိကြီးတွေတတိယအနေနဲ့အစိုးရအဖွဲ့တို့ဖြစ်ပါတယ်။ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအာဏာသိမ်းစစ်တပ်ခေါင်းဆောင်ဖြစ်ကနေစစ်အုပ်ချုပ်ရေးထုတ်ပြန်ပြီးအကျွမ်းမဲ့အာဏာအထိကြမ်းတမ်းပြင်းထန်တဲ့ဥပဒေတွေတိုးချဲ့ထုတ်ပြန်လာနေခဲ့တာပါ။စစ်ကောင်စီဟာအာဏာသုံးမူဝါဒအတိုင်းနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်တာတွေကိုလက်နက်တပ်ဖွဲ့အသုံးပြုပြီးသူရဲ့အာဏာလက်ဆုပ်ကိုတင်းတင်းကြပ်ကြပ်ဆုပ်ကိုင်ပြည်သူတွေရဲ့အခြေခံအခွင့်အရေးတွေနဲ့ဥပဒေရဲ့အကာအကွယ်ကိုချင်းချုံနေတာလည်းဖြစ်ပါတယ်တဲ့။ဒါအပြင်အင်တာနက်ဆက်သွယ်ရေးအွန်လိုင်းသတင်းစာတွေနဲ့လူမှုမီဒီယာတွေကိုလည်းကန့်သတ်ပိတ်ဆို့ပြီးအခုလက်တလောမှာလည်းလူမှုသတင်းမီဒီယာတွေမှာစစ်အစိုးရဆန့်ကျင်ရေးဖော်ပြချက်တွေကိုထောက်ခံတာထပ်ဆင့်ဝေမျှတာတွေကိုအရေးယူအပြစ်ပေးတဲ့ဥပဒေသေးတစ်ရပ်ကိုလည်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဟာပြည်ကြက်နှစ်ဖေဖော်ဝါရီလကအရေးပေါ်အခြေအနေထုတ်ပြန်အာဏာသိမ်းခဲ့ပြီးဩဂုတ်လမှာလောထ6လတက်တန်းတိုးခဲ့ပါတယ်အဓိကအချက်ကအာဏာကိုဆက်လက်ဆုတ်ခင်ထားဖို့ဖြစ်ပါတယ်ရလက်အနေနဲ့နိုင်ငံရဲ့စီးပွားရေးအကျဆိုင်သွားခဲ့ရတာပါစစ်အုပ်ချုပ်ရေးအထိုင်ချခဲ့ပြီးတဲ့နောက်အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့အရေးယူခဲ့သလိုနိုင်ငံခြားအကူအညီနဲ့ယင်းနှိမ့်ညွတ်မှုတွေဟာလည်းရပ်ဆိုင်သွားခဲ့ပါတယ်အဲ့ဒီရဲ့အကျိုးဆက်အနေနဲ့ပြီးခဲ့တဲ့ AB လကစပြီးနိုင်ငံရဲ့အရန်ကြီးကြီးရိုးရိုးကြဆင်းသွားခဲ့တာပါပြည်တွင်းအကြအတဲနဲ့ယူကရိန်းစစ်ပွဲကြောင့်လည်းနေစဉ်ထုတ်ကုန်ဈေးနှုန်းတွေမြင့်မားလာနေပါတယ်။တစ်ဖက်မှာလည်းပြည်သူအများလျှက်စစ်တအားကတွေမပြီးဆုံးရသလိုအင်အားကြီးအစိုးရရဲ့အပိတ်ထောက်ခံမှုတစ်စိတ်တပိုင်းဖြစ်တဲ့အခွန်မဆောင်ရေးလှုပ်ရှားမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။စစ်ကောင်စီရဲ့ဗန္ဒာကြီးဟာလည်းအောက်ခြေအထိထိုးဆင်သွားခဲ့ရမှာပြီးခဲ့တဲ့နှစ်ကနိုင်ငံစီးပွားရေးဟာ20ရာနှုန်းနီးပါးကျုပ်ဝင်ကျဆင်းသွားခဲ့တာဖြစ်ပါတယ်။အဲဒီလိုနိုင်ငံတကာအဖွဲ့ချုပ်ရဲ့ပြီးခဲ့တဲ့ဇန်နဝါရီလနောက်ဆုံးထုတ်ပြန်ချက်အရ2022ခုနှစ်နှစ်ကုန်ပိုင်းမှာနိုင်ငံလူဦးရေတဝက်နီးပါးဆင်းရဲမှုအခြေပြလမ်းရင်အောက်မှာရောက်ရှိနေကြပြီးနိုင်ငံအလုတ်အင်အားစုရဲ့ရှေ့ရခိုင်နှုန်းနီးပါးအလုတ်အကင်တွေဆုံးရှုံးနိုင်ပွဲရှိပြီးတစ်တသမ3000ဝန်းကျင်စားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်ရပွဲရှိတယ်လို့ ILO ကထုတ်ပြန်ပါတယ်တစ်ဖက်မှာလည်းမြန်မာကျပ်ငွေတန်ဖိုးဆက်လက်ကျဆင်းမယ်လို့ဖော်ပြပါတယ်2022ခုနှစ်ဖေဖော်ဝါရီလ1ရက်ကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1395ကျပ်ဖြစ်ခဲ့ပြီးအခုအခါ2013ကျပ်ဖြစ်သွားခဲ့ပါတယ်။ Economic စာဆောင်ရဲ့ဖော်ပြချက်အရမြန်မာနိုင်ငံဘဟုဘဏ်ကကျပ်ငွေတန်ဖိုးကျဆင်းမှုကိုကာကွယ်တားဆီးတဲ့အနေနဲ့နိုင်ငံအရန်ကိုရဲ့ဆက်ရခိုင်နှုန်းကိုရောင်းချဖို့ဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေမှာအာဏာသိမ်းစစ်ကောင်စီကငွေကြေးထိန်းချုပ်မှုတွေတွင်းကုန်တားဆီးမှုတွေချမှတ်ပြီးအရန်ငွေကိုထိန်းသိမ်းဖို့စူးစမ်းခဲ့ပါတယ်။ရလအနေနဲ့ပြည်သူတွေအဖို့ဆေးဝါးစားတဲ့မရှိမဖြစ်လိုအပ်ချက်တွေရရှိဖို့ခက်ခဲသွားရပါတယ်။ဟိုတဘလ15ရက်တစံဒီလီသတင်းမှာတော့အခုချိန်ဟာမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တင့်တော်တဲ့အချိန်မဟုတ်သေးကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောဆိုတဲ့သတင်းတစ်ပုဒ်ဖော်ပြပါတယ်။အာဏာသိမ်းစစ်ကောင်စီအုပ်ချုပ်တဲ့နိုင်ငံမှာအခုချိန်ရွေးကောက်ပွဲကျင်းပမယ်ဆိုရင်အကြမ်းဖက်လို့ရတွေသာပုံမူပေါ်ပေါက်လာခဲ့ရှိကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့အချက်၅ချက်ပါအာဆီယံသဘောတူညီချက်အကောင့်ထက်ဖော်ရေးကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနအရှိအာရှနဲ့ပစိဖိတ်ရေးရာလက်ထောက်အတွင်းဝင်မလေးရှားဘရောင်းကပြောဆိုပါတယ်မလေးရှားနိုင်ငံကိုတရားဝင်သွားရောက်စဉ်အတွင်းပြောဆိုခဲ့တာဖြစ်ပါတယ်အခုလောလောဆယ်မှာမြန်မာနိုင်ငံအတွင်းကျင်းပမဲ့ရွေးကောက်ပွဲတွေဟာလွတ်လပ်မြောက်တမ်းမှုရှိမယ်လို့ယုံကြည်နိုင်တဲ့အခြေအနေမှမရှိသေးပဲအချမ်းဖတ်မှုတွေသာပေါ်ပေါက်လာနိုင်ခြင်းရှိနေကြောင်းအထူးအကြောင်းရွေးကောက်ပွဲမျိုးကိုမိမိတို့အနေနဲ့ထောက်ခံနိုင်မှာမဟုတ်သလိုအချမ်းဖတ်မှုတွေပေါ်ပေါက်လာမှာကိုလည်းစိုးရိမ်မခင်ဖြစ်ရကြောင်းအမေရိကန်နိုင်ငံခြားရေးဌာနအရှိအာရှနဲ့ပစိဖိတ်ရေးရာလက်ထောက်အတွင်းဝင်မလေးရှားဘရောင်းကပြောဆိုလိုက်ပါတယ်ခင်ဗျာ